ဆရာမကပန်တို့အနေနဲ့မြန်မာနိုင်ငံမှာဒီလက်ရှိသတင်းတင်နာပေးနေတဲ့အခြေအနေလေးတိပြရစီမြတ
်။ဟုတ်ကဲ့အခုချိန်ကတော့ဒီမြန်မာနိုင်ငံမှာဒီသတင်းမီဒီယာလုပ်ငန်းကဟိုဖွံ့ဖြိုးမှုအကောင်းလာပြီပေါ့လေအချိန်ရလာပြီလို့ပြောနိုင်တဲ့အနေအထားရှိပါတယ်။ဒီနှုန်းကဆိုရင်ဒီသတင်းမီဒီယာလောကထဲမှာဒီလုံခြုံရေးအစစိုးရိမ်နေရတဲ့အတွက်ကြောင့်ဒီသတင်းသမားဖြစ်ကိုခံယူဖို့ကတော်တော်ကိုစွဲနေပဲနဲ့ခံယူချက်မရှိပဲနဲ့လုပ်လို့မရဘူးပေါ့လေ။အခုဒီအစိုးရပြောင်းသွားပြီးတဲ့နောက်ပိုင်းမှာဒီသတင်းမီဒီယာပေါ်မှာလက်ခံမှုအနေအထားတွေလည်းကောင်းလာပြီပေါ့လေ။အခုတော့ပို့ပြီးတော့အခွင့်အလမ်းတွေကပွင့်လာပြီးနောက်ပြီးတော့ဒီကရီရုပ်တံပတ်တွေကလည်းတော်တော်လေးကိုစပြီးတော့အချိန်ရလာပြီပေါ့လေအဲ့အတွက်ကြောင့်ဒီကြည့်လိုက်မယ်ဆိုရင်ဒီလူငယ်အများစုကြားထဲမှာသတင်းမီဒီယာနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုတွေတိုးလာတယ်လို့တော့ပြောလို့ရတာပေါ့လေ
ဒီနေ့လေပိုင်းလောက်ကပေါ့နော် UNESCO အစီအခံစာတစ်ခုဒီမြန်မာမီဒီယာနဲ့ပတ်သက်ပြီးတော့သူတို့လုပ်တာတော့ရှိပါတယ်ဆရာဆိုတော့အဲ့ဒီမှာသူတို့ပြောတာကတော့ဒီမြန်မာနိုင်ငံမှာမီဒီယာသမား၄000ကျော်လောက်ရှိမယ်လို့ခန့်မှန်းပေးမယ်တဲ့အများစုကအတွေ့အကြုံနဲ့အရည်အသွေးနေပါနေကြသေးတယ်တဲ့ဆိုတော့ဒီလက်တွေ့အခြေအနေကဘယ်လိုများရှိပါလဲ
လက်တွေ့အခြေအနေကတော့ဒီမီဒီယာတွေအနေနဲ့ကျတော့သူတို့မဆောက်နိုင်ဘူးပေါ့နော်လောလောဆယ်မှာကိုပဲတန်းပြီမှာအတွင်ကူပြောင်းရဲ့အနေထားတွေကဖြစ်နေတယ်။နောက်သတင်းပို့ရမယ့်အကြောင်းအရာတွေကလည်းငြင်းငြင်းရဲရဆပြီးတော့ဝင်လင်းမြင်သာမှုရှိရေးဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့ပြောင်းလဲမှုတွေဥပဒေရေးရာကိစ္စတွေစသဖြင့်ပေါ့နော်ဒီ policy ဆိုင်ရာကိစ္စတွေမှာလည်းဟိုအကြီးကြီးတွေတိုင်းပြီကရွေ့နေတဲ့အချိန်မှာသတင်းသမားတွေအနေနဲ့သူတို့ကြိုတင်ပြင်ဆင်မှုလေ့ကျင့်မှုနောက်ဘူဒ္ဓအစပေါ့လေအဲ့ဒီပိုင်းတွေမှာအထူးတွေအားနည်းမှုတွေဖြစ်တဲ့အတွက်ကြောင့်ဒါတွေကိုဟိုအထူးတလဲကိုပဲအလင်းမြန်ပေါ့နော်တက်တုတ်ရိုက်ပြီးတော့ဟိုဖြည့်ဆည်းနေရတဲ့အနေအထားရှိပါတယ်ဒီပညာရေးပိုင်းမှာဆိုရင်လည်းကျွန်တော်တို့ဒီပထဝီရောသမိုင်းရောစသဖြင့်ပေါ့နော်ဖက်ဖက်ကနေပညာရေးစနစ်ကနေလိုအပ်ချက်တွေရှိခဲ့တဲ့အတွက်ကြောင့်လည်းတို့အနေနဲ့ဆိုရင်တစ်ခါလေကျရင်ဟိုဘယ်မျိုးကဘယ်နှမ်းရှိမှမသိတာမျိုးအစဒီသတင်းသမားတွေထဲမှာဆိုလို့ရှိရင်တတော်ကိုရွတ်ချွန်နေပေါ့ဖြည့်ဆည်းနိုင်တဲ့သူတွေလေးလာနေတဲ့သူတွေကြမှာပဲရေးနိုင်ပါတယ်အဲ့အတွက်ကြောင့်တာမန်ဟိုမီဒီယာဖွဲ့စည်းအများစုအနေနဲ့ကြတော့ဒီတိုင်းပြည်ထဲမှာဖြစ်နေတဲ့သတင်းတွေကိုတော့မှသူတို့တေချာရေးသားတင်ပြကြနေဆိုရင်တော့မှဖက်ဖက်ကနေပေါ့လေဥပမာသတင်းကညာရင်းညင်းဖြစ်သွားတယ်နောက်တနည်းမနဲ့သွားရမယ်ဆိုသူတို့ဒါမျိုးဟိုအလင်းမြန်တုံ့မြန်နိုင်တဲ့အနေအထားမျိုးအစားသူတို့မှအင်တာမတ်ကိုအားနေနေပါတယ်မီဒီယာတွေသတင်းဌာနတွေအနေနဲ့လည်းအတော်ကိုရုန်းကန်စ조사နေရတဲ့အနေအထားရှိပါတယ်ခင်ဗျာ
ဒီ service ရေးဖြတ်သိမ်းပြီးတော့ပေါ့နော်ဒီမီဒီယာဥပဒေပြဋ္ဌာန်းလာတဲ့အတွက်ဒီလွတ်လွတ်လပ်လပ်တင်ပြလာကြတယ်လို့ပြောပေမဲ့လို့ပုံမှန်66ကားကြီးလို့ပေါ့နော်ဥပဒေတွေနဲ့ဒီထောင်ချနိုင်တဲ့အထိဖြစ်လာတဲ့အတွက်ကြောင့်ဒီလွတ်လပ်စွာထုတ်ဖို့ရေးကိစ္စမှာအခက်အခဲတွေအများကြီးရှိနေသေးတယ်လို့လည်းကျွန်တော်တို့ကြားရပါတယ
်။မှန်ပါတယ်ဒီ66ကားကြီးလို့မျိုးပေါ့နော်ဒီအသေးရေဖြတ်မှုနဲ့နွယ်တဲ့ဥပဒေကလည်းဒီ3ခုလောက်ကိုရှိနေတယ်။အဲ့မှာမှတခါဒီ66ကားကြီးကတော့အဆိုးဝါးဆုံးဟိုအပြင်းထန်ဆုံးလို့ပြောလို့ရတာပေါ့လေ။အဲ့လိုအချိန်တွေမှာဆိုတော့ဒီသတင်းသမားတွေအနေနဲ့ဥမာသူတို့ကနောက်နေကြတယ်ဟာပုံနှိပ်ရင်တော့ဥပဒေကနည်းနည်းတက်တာမယ်။ဒါမဲ့ online ပေါ်တင်လိုက်ရင်တော့ဟိုရေးယူမယ်ဆိုရင်ပိုခံနိုင်တယ်ပေါ့ဆိုတော့ကိုယ့်ဘက်ကို sensor ဖြတ်ရတာပေါ့လေဒါမဲ့တစ်ဖက်မှာကြည့်တော့လေ sensor မဟုတ်ပေမဲ့လည်းခုနပြောတဲ့ဒီအထွေထွေအားနည်းမှုအနေထားတွေပေါ့ဥမာဆိုလို့ရှိရင်ဒီရခိုင်ပြည်နယ်မှာဖြစ်တဲ့ဒီသတင်းတရက်ဆိုလို့ရှိရင်ဒီရန်ကုန်တို့မော်လမြိုင်တို့ကရင်ပြည်နယ်ဖအံတို့အဲ့မှာရှိတဲ့ဒီဒေသန္တရမီဒီယာတွေမီဒီယာဖွဲ့စည်းငယ်တွေပေါ့နော်အလက်စားတွေအနေနဲ့ဥမာတို့ဒီသတင်းတွေကိုလိုက်မယ်ဆိုရင်တော့မှအထူးသဖြင့်ချိတ်ဆက်မှုပေါ့နော်တိုင်းပြည်ထဲမှာဒီဆက်သွယ်ရေးအစအားနည်းခဲ့တဲ့အနေထားတွေရှိတဲ့ကြောင်းတဖက်နဲ့တဖက်မတိတာတွေဘယ်သူ့ကိုဖုံးဆန်မှမတိတာတွေနော်သူတို့မှဒီရင်းမြစ်မလုံလောက်တဲ့အနေထားတွေလည်းအများကြီးရှိပါတယ
်ဆိုတော့ဒီမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဒီအစိုးရကကြိုးပမ်းပေးမယ်လို့ဒီမီဒီယာသမားတွေကတော့အနေရရှိနေစေလို့ပဲပြောရမှာပေါ့နော်အခုဆိုရင်ဒီမောင်မောင်မီဒီယာသမားတယောက်အခါရတာမန္တလေးမှာရိုက်ခါတာအဆရှိသည့်ဖြင့်အဲ့လိုမျိုးတွေအခုတလောမှာကြားလာရပါတယ်ဆရာဒီဟာတွေကနောက်လာမယ့်အလားအလာအတွက်ဘယ်လိုများဖြစ်နေမှာမလဲ
โอเคသတင်းသမားတွေအတွက်တော့တန်းပြီပွင့်လင်းမှုနဲ့အတူတွဲပါလာတဲ့အန်နီယယ်လို့လည်းပြောလို့ရတာပေါ့လေအရင်ခေတ်တုန်းကတော့ရေးလို့လည်းမရဘူးအလုံးဝကိုပိတ်ထားတော့တနည်းပြောရရင်တော့ဟိုအန်နီယယ်ကမမြင်ရအောင်ဖြစ်နေတာပေါ့လေအခုကျတော့ရေးလို့ရလာတယ်ပြီးတော့တခါဒီတန်းပြီထဲမှာလည်းအကျိုးစီးပွားနဲ့နွယ်တဲ့အင်အားစုကြီးတွေပေါ့နော်ပေါ်ထွက်လာတယ်ဥပမာဆိုလို့ရှိရင်တစ်ခိုးထုတ်တဲ့ကိစ္စလိုမျိုးဆိုလို့ရှိရင်ဒီနောက်မှာဘယ်သူတွေရှိနေသလဲပေါ့နော်ဘယ်လိုလုပ်ငန်းရှင်တွေဘယ်လိုအနေထားတွေရှိသလဲဆိုတာတွေကဘယ်သူမှမသိနိုင်ပါဘူးအဲ့အတွက်ကြောင့်သတင်းသမားတွေအတွက်ဟိုရေးသားခွင့်ရလာတယ်လို့ NL လည်းတွဲပါလာတဲ့အတွက်ကြောင့်သူတို့အနေနဲ့ကျင့်ဝတ်ပိုင်းကဆိုရင်လည်းဒီတကယ့်ကိုတောင်းတောင်းမြည်ဟိုသတင်းသမားစံနှုန်းနဲ့ကျင့်ဝတ်တွေကိုသူတို့ပိုပြီးတည်ဖို့လိုလာတဲ့ဒါမှသာလည်းအနေဆုံးအဖြစ်တော့ဒီအသေးရဖြတ်မှုလိုမျိုးကနေသူတို့ကာကွယ်နိုင်မှာပေါ့လေဒီအသက်အန္တရာယ်နဲ့ပတ်သက်လို့ရှင်လည်းဘေးကင်းလုံခြုံရေးနဲ့ပတ်သက်လို့ရှင်လည်းကိုယ့်ကိုယ်ကိုဘယ်လိုကာကွယ်ရမလဲနောက်ပြီးတော့တစ်ချက်ပေါ့လေတွေ့နေရတာဒီသတင်းသမားတွေကဒီ digital security လို့ခေါ်တဲ့ကိုယ့်ရဲ့ computer တို့ကိုယ့်ရဲ့ဖုန်းတို့ဘာတို့မှဆိုလဲဟိုသူတို့ဒါတွေကိုဘယ်လိုကာကွယ်ရမလဲပေါ့နော်ဥမာ hack လုပ်တာမျိုးကအစကိုသုံးနေတဲ့ email အစတခါလေးကြလို့ရှင်ဟိုဘာမှဟိုကာကွယ်မှုမရှိဘဲနဲ့လုပ်နေတာမျိုးတွေတွေ့ရတော့အင်တာမကိုစိုးရင်စရာကောင်းတဲ့အနေထားလို့လည်းပြောလို့ရပါခင်ဗျာ။ဥမာဒီ Facebook ကစပေါ့ဒီသတင်းသမားတွေကကိုယ်ပဲရောက်နေတယ်ဘာလုပ်နေလဲဆိုတာမျိုးအစားသူတို့မြန်မြန်တင်လိုက်မယ်ဆိုလို့ရှင်သူတို့ဘယ်နားမှာရှိတယ်ဆိုတာကိုအတိအကျပေါ့နော်။ဟိုပြိတ်သက်တိတာကတော့အကြောင်းမဟုတ်ဘူး။ဒါပေမဲ့ရန်လိုချင်တဲ့သူတွေမလိုမုန်းထားဖြစ်တဲ့သူတွေကကိုယ်ပဲနားမှာရှိနေနေတယ်ဆိုတာအစားဒီလိုတကူစုံစမ်းလို့ရတဲ့အတွက်ကြောင့်သတင်းသမားတွေအတွက်ခေတ်သစ်နည်းပညာတွေကလည်းပြန်ပြီးတော့ပေါ့နော်ဟိုချိန်ချောက်မှုပေးနေတယ်အနေရပေးနေတယ်လို့လည်းကြည့်လို့ရပါခင်ဗျာ။ဆိုတော့အဲ့အနေထားလေးတွေနဲ့သတင်းသမားတွေအနေနဲ့ပို့ပြီးတော့ဟို အထူးသတိဝိရိယနဲ့ဟိုဆောင်ရွက်တက်ပါတယ
်အဲ့ဒီအတွက်ကျွန်တော်တို့ဒီသတင်းမီဒီယာဥပဒေမှာကဘယ်လိုများဖြည့်ဆည်းပြီးတော့ပြင်နိုင်အနေထားရှိတယ်လို့ဆရာ
အခုလောလောဆယ်မှာတော့ဒီသတင်းမီဒီယာသမားတွေအတွက်ဟိုတီးခြားအကာအကွယ်ရမယ့်အနေထားတိတ်မတွေ့ရဘူးပေါ့လေဘာကြောင့်လဲဆိုတော့ဥမာဒီအသေးဖြတ်မှုလို့ဥပဒေမျိုးကစဒါကသတင်းမီဒီယာတွေအတွက်ကိုရည်ရွယ်ပြီးတော့သူတို့အတွက်တီးတန့်ရည်ရွယ်ပြီးလှုပ်ထားတဲ့ဥပဒေမဟုတ်ဘူးဆိုပြီးတော့ဒီဟိုသက်ဆိုင်ရာဘက်ကလည်းပြောကြတယ်နေဥပဒေပညာရှင်တွေဘက်ကလည်းသူတို့ထောက်ပြကြပါတယ်အဲ့တစ်ဖက်မှာကျတော့လေဒီသတင်းသမားတွေကဒီလူမှုအကျိုးစီးပွားအတွက်ဆိုလို့ရှိရင်သူတို့အနေနဲ့ဒီဘယ်သတင်းမျိုးမဆိုပေါ့နော်ဒီရဲရဲရင်နဲ့ဟောထုတ်နိုင်တဲ့အနေထားတရားလဲဒါတိုင်းပြည်အတွင်းကူပြမှုတွေအင်တန်လိုအပ်ပါတယ်အဲ့တော့ကြောင့်ဒီဥပဒေရေးရာဘက်ကနေဆိုရင်သတင်းသမားတွေအတွက်လိုအပ်တဲ့အကာအကွယ်တွေပေးဖို့လိုနေတယ်ဆိုတာတော့တေချာပြောနိုင်ပါတယ်
ကဲခုလိုရှင်းပြတာဒီစုအများကြီးတင်ပါလို့